မန္တလေးတိုင်းနှထူးကြီးမြို့နယ်တက်ကကြေးရွာတွေကိုစစ်တပ်ဘက်က၄ရက်ဆက်တိုက်လေကြောင်းကနေပုံကျဲတိုက်ခိုက်ပြီးလက်လက်ကြီးပစ်ခတ်တာကြောင့်ကိုယ်ဦးတည်ဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မြင်းချံမြို့နယ်ထဲမှာလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းနေချိန်တိုက်ပွဲတွေပြင်းထန်နေပါတယ်။မန္တလေးတိုင်းနဲ့နှထူးကြီးမြင်းချံအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့လာတာကိုကိုရိုင်းနိုင်ပြောပြပေးပါဦးခင်ဗျာ
။မန္တလေးတိုင်းမြင်းချံခရိုင်နှထူးကြီးမြို့နယ်ထဲကကြေးရွာတွေကိုဒီဇင်ဘာ၂ရက်နေ့ကနေဒီဇင်ဘာ5ရက်နေ့ထိ၄ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်ပြီးတော့လက်နက်ကြီးပစ်ခတ်တာကြောင့်အရသာတွေထိခိုက်သေးဆုံးခဲ့တာလို့ဒေသခံတွေက VOA ကိုပြောပါတယ်။အဲ့လိုစစ်ကောင်စီဘက်က၄ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်ပြီးတော့လက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်လို့ကိုရင်ငယ်လေးတပါးအပါဝင်အရသာ9ဦးသေဆုံးခဲ့တာလို့နှထိုးကြီးဒေသခံတဦးကအခုလိုပြောပါတယ
်။အရင်ကတော့ဒီတော်ကြီးတို့ရောက်ခဲ့ချမ်းပေါ့။ဒါပေမဲ့ခြားတာနည်းနည်းလေးများကြီးပြောတော့ဟုတ်နှစ်ယောက်ပြီကျောင်းသားမကိုရီးယားသမီးကြောင့်လည်းပြည်စီလို့ကျောင်းသားနှစ်ယောက်ပေါ်လာပြီးတော့သုံးရက်နေမှာကတော့အောင်သွားဟုတ်နှစ်ယောက်ပြီပေါ်ပြဟုတ်ကဲ့လေးရက်နေကတော့ဒီကလုံးတော့ရောဟုတ်ကဲ့ဟိုကိုရီးတစ်ပါးဒီတော့ရက်နေကြတော့ဒီအောင်မန်းကုန်းမှာအဲ့မှာကကျွန်တော်တို့ဘုံကျဲလို့ဒီတားလို့ပေါ့တော့လုံးပြီးသွားတယ်ဒီခမရဆောင်ရတယ်လည်းဒီချာလို့ဒီဝမ်းမီနီကြားတယ်ကျွန်တော်လည်းဒီပြည်ရောက်လို့ရအောင်ကြည့်တယ်ဒီဘိုက်ဘတ်ဘောထားသွားတယ်ဟုတ
်ဒီဇင်ဘာ၂ရက်မှာတော့နှထိုးကြီးမြို့နယ်တဲကစစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်တပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့တာရှိပေမဲ့တိုက်ပွဲဖြစ်တဲ့နေရာနဲ့လေကြောင်းကဘုံကျဲတိုက်ခိုက်ခံရတဲ့ခြေရွာတွေဟာ15မိုင်ခန့်ဝေးပြီးတော့တိုက်ပွဲတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်နှထိုးကြီးမြို့နယ်ထဲမှာလေကြောင်းကတိုက်ခိုက်လို့ဒေသခံ၄ဦးသေဆုံးပြီးစတူဒန်ရရှိခဲ့တယ်လို့သတင်းဌာနတွေရေးသားဖော်ပြတာကိုပြည်သူတွေစိုးရိမ်ထိတ်လန့်ပြီးနေမြေတည်ငြိမ်အေးချမ်းမှုပြပြစေရန်အတွက်လုံစော်ဝါရဖြန့်နေတာသာဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်း9ဦးသေဆုံးခဲ့ရသလိုအယောက်20ထပ်မနေထိခိုက်ဒဏ်ရာရရှိခဲ့လို့ဈေးကူတာပေးနေရပြီးတော့လေကြောင်းကနေထပ်မံတိုက်ခိုက်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်မြင်းညာမျိုးနယ်ထဲမှာဆိုရင်လည်းလက်သက်ကြေးရွာမှာတပ်ဆွဲထားတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီးတွေဟာဒါမှ6ရက်မနေ့ပိုင်းမှာမြင်းညံတရဦးကားလမ်းပေါ်မှာရှိတဲ့တိယုံရွာဘက်ကိုနယ်မြေရှင်းလင်းရေးတွေလုပ်နေတာပါ။နယ်မြေရှင်းလင်းရေးတွေအတွင်းတိုက်ပွဲတွေရှိခဲ့ပြီးနေအိမ်တွေမိရှုခံခဲ့ရတယ်လို့မြင်းညံဒေသခံတဦးကအခုလိုပြောပါဗျ။
ကျွန်တော်တို့မြင်းညံလေတစ်ကနေထွက်လာတဲ့စစ်ကြောင်းကြီး။စစ်ကြောင်းထိုးလာတာကကျွန်တော်တို့တိယုံရွာကိုထိုးလာတာ။အဲ့ဒီမှာရှိတဲ့ local အဖွဲ့လေးတွေနဲ့ဗတ်တယ်ဖြစ်တယ်။နေအိမ်ကကျွန်တော်တို့တိယုံရွာတော့မိရှုခံရတယ်ပြောတယ်။အဝါတယုံဘူးရွာလည်းမိကျုကားပြောတယ်အဲ့ဒီမှာဂျွာတွေကတော့အခုလောလောဆယ်မှာအကုန်လုံးဆက်ပြေးနေကြတာပေါ့
တိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံတွေတိတ်ရှောင်နေရတာကြောင့်မီးလောင်ကျွမ်းတဲ့နေရီအတွက်အတိအကျမသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်ဒါ့အပြင်မြင်းကြံမျိုးပေါ်နဲ့စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေတက်ဆွဲထားတဲ့ခြေရွာတွေကနေမြင်းကြံမျိုးနယ်တဲကခြေရွာတွေကိုလက်လက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာရှိနေပါတယ်မြင်းညံခရိုင်အထူးစစ်စင်စတင်ပြီးနောက်ပိုင်းကဆက်လို့မြင်းညံတောင်သားနှထိုးကြီးနဲ့ငဇွန်မြို့နယ်တဲကကြေးရွာတွေကိုစစ်တပ်ဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေအပြင်နေမြေရှင်းလင်းရေးတွေလည်းပိုလုလာတာဖြစ်ပါတယ်ခင်ဗျာ